အီရန်ရဲ့နျူကလ িয়ার နေရာတွေကိုတိုက်ရင်အစ္စရေးရဲ့နျူကလ িয়ার ပစ်မှတ်တွေကိုလည်းပြန်လည်တိုက်ခိုက်မယ်လို့အီရန်တော်လိုင်းအစောင့်တက်ကအခြေခံဗိုလ်ချုပ်ကြီးတူကချင်းချောက်ပြောဆိုလိုက်ပါတယ်။ဂျာဇာဘရီနေကအီရန်နိုင်ငံပိုင်မီဒီယာရဲ့ဖော်ပြချက်ထဲမှာပြီးခဲ့တဲ့သတင်းပတ်ကအီရန်ကဒရုန်းတွေဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာအတွက်အစ္စရေးကပြန်လည်လက်တုံပြန်မာကိုမျှော်လင့်ထားတယ်ဆိုပါတယ်။အစ္စရေးဆိုရကိုဇင်ယွန်ဝါဒီအစိုးရလည်းညွှန်းဆိုခဲ့ပြီးနျူကလ িয়ার အစောင့်တွေကိုအရေးယူခဲ့ရင်တေချာပေါက်ပြန်လည်တုံပြန်မယ်လို့အီရန်နျူကလ িয়ার ကာဝေးနဲ့လုံခြုံရေးဆိုင်ရာအကြီးအကဲအာမက်ဟယ်တာလက်ကပြောကြောင်းအီရန်အစိုးရသတင်းအေဂျင်စီ IRNA မှာဖော်ပြပါတယ်။တံပြန်တိုက်ခိုက်လာရင်အစ္စရေးရဲ့နျူကလ িয়ার စေယုံတွေကိုအစ်စ်မြင့်လက်နက်တွေပြစ်မှတ်ထားပြီးပြန်လည်တိုက်ခိုက်မယ်လို့သူကသတိပေးပါတယ်။အီရန်နေနဲ့အစ္စရေးရဲ့နျူကလ িয়ার စင်တာစခန်းတွေကိုရှာဖွေဖော်ထုတ်ထားပြီးပြစ်မှတ်အားလုံးရဲ့လိုအပ်တဲ့အချက်လက်တွေကိုအစင်သင့်ကင်ထားတယ်လို့ဆိုပါတယ်။ရာနဲ့ချီရဲ့ဒရုန်းတွေဒုံးကျည်တွေနဲ့တိုက်ခိုက်ခံရလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးကအစ္စရေးအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ကြေညာပြီးမှအီရန်ဘက်ကသတိပေးချက်ထွက်လာတယ်ဖြစ်ပါတယ်ခင်ဗျာ။